ကျွန်တော်ပထမဆုံးမေးချင်တာကမြန်မာနိုင်ငံပြည်တွင်းမှာရော AR အောင်စော်ကိုဘယ်လောက်အသိမှတ်ပြုခြင်းခံရတယ်လို့ယူဆပါလဲခင်ဗျာ
။ကျွန်တော်တို့ကထုတ်လုပ်တဲ့ဒီ news တွေ analysis တွေ editor အပေါ်တွေကိုဖတ်တဲ့သူတွေအဲပိုပြီးများလာတာကိုတွေ့ရပါတယ်။ဆိုတော့ကျွန်တော်တို့ပုံမှာယုံကြည်မှုရှိတယ်ဆိုတာကိုတော့ကျွန်တော်မပြောလို့ရပါတယ
်။အခုကမြန်မာပြည်ကအာဏာပိုင်ရဲ့သဘောထားရောကောင်းတော်ပြပမှာအခြေစိုက်ခဲ့ရုံကတော့အနာပိုင်းတချို့ကနာမည်နဲ့ကိုဖော်ထုတ်ပြီးတော့မယုံနဲ့မဖက်နဲ့လို့ပြောတယ်ဆိုတာကြားခဲ့မှုပါတယ်အခုပြည်တွင်းရောက်လာတဲ့အခါသူတို့ကဘယ်လိုသဘောထားပါလဲကောင်းတော်ကိုရန်သူလိုမြင်နေတော့မယ်လို့ထင်သလားကောင်းတော
်အဲ့လိုမေးရပေးတာကျေးဇူးတင်ပါတယ်ဦးကျော်စံသားကျွန်တော်မြင်တာတော့ကျွန်တော်တို့မယုံနဲ့မဖက်နဲ့လို့ပြောတဲ့အတွက်ကြောင့်လဲဂုဏ်ယူပါတယ်အဲ့လိုပြောလေကျွန်တော်တို့အတွက်ကောင်းလေပါပဲဆိုတော့ဟိုအထဲဝင်သွားတဲ့အခါကျတော့လဲကျွန်တော်ထင်ပါတယ်ဒီကျွန်တော်တို့မမျှော်လင့်ထားတဲ့သူတွေသူတို့တွေရဲ့အကြောင်းတွေကိုကျွန်တော်တို့နှစ်ပေါင်း20လောက်အပြင်မှာရေးလာခဲ့တဲ့သူတွေဗိုလ်ချုပ်ကြီးဟောင်းတွေလက်ရှိတောင်းထမ်းဆောင်နေတဲ့သူတွေနိုင်ငံရေးသမားတွေကျွန်တော်အကုန်လုံးကိုဟိုဘက်ကဒီဘက်ကကျွန်တော်ပြုခွင့်ရပါတယ်စကားပြောခွင့်ရပါတယ်အဲသူတို့ AR ပေါ်မှာထားတဲ့အမြင်တွေဟာအဲသူတို့ရဲ့သဘောထားတွေသူတို့ဘယ်လိုမြင်နေဆိုတာပုံမှန်လည်းနေပြောတာရှိသလိုသူတို့လေးစားတယ်အဲဘယ်ဟာတွေသူတို့ကြိုက်တယ်ပြရတယ်တော့ဘလို့မြင်နေဝေဖန်နေဆိုတဲ့ဟာတွေလည်းကျွန်တော်တို့ဒီအစိုးရဘက်ကထိတ်တန့်ရရှိကြီးတွေမှာရောနောက်ပြီးတော့ပါလီမန်ထဲမှာဆိုရင်လည်းအဲဟိုအဲသူကဦးရှင်မန်းတို့ကအဆောက်ပေါ့လေနော်ဦးခင်အောင်မြင့်ဆုံးပေါ့လေသူတို့တွေအကုန်လုံးကကျွန်တော်တို့ပုံမှန်လေးနဲ့ပြောကြတာရှိပါတယ်အဲဆိုကျွန်တော်ပုံမှာထားတဲ့ respect တော်ရှိတယ်ဆိုတာကိုလည်းတွေ့ရတယ်တစ်ဖက်မှာလည်း critical ဖြစ်တဲ့ media ဖြစ်တဲ့အတွက်ကြောင့်အဲ့ဒီပုံမှာရွံ့ကြောက်တဲ့ပုံစံမျိုးလေးရှိတာကိုလည်းတွေ့ရတယ်ဆိုတော့ကျွန်တော်တို့လုပ်ဤလုပ်ဟန်လေးတွေမှန်နေရလို့ပဲကျွန်တော်ခံစားရပါတယ်ကျွန်တော်တို့လုပ်ကဒီနေ့တကယ်ချင်းဖြစ်တော်လဲပဲနောက်နေ့ကျရင်ကျွန်တော်တို့ရေးတားရတဲ့ကြောင့်အဲရန်သူဖြစ်သွားတာတွေရှိပါတယ်သူတို့ဘက်ကနေပြီဆိုတော့ကျွန်တော်တို့လုပ်ကတော့ကျွန်တော်တို့လုပ်ကိုကျွန်တော်တို့ဆက်တော့မှာဖြစ်ပါတယ
်အခုပြည်တွင်းမှာပြောင်းပြီးတော့မီဒီယာလုံခြုံရေးကိုလှုပ်လာတယ်ဆိုတော့ပြည်ပမှာလှုပ်ခဲတာနဲ့ဘာကွာသလဲအဲ့ဒါထက်ပိုပြီးတော့အဆင်ပြေချောမွေ့တယ်ထင်ပါသလားပိုပြီးတော့မျောလင့်ထားတဲ့အခက်အခဲတွေများတွေ့ရတယ်ဆိုရင်လည်းနည်းနည်းပြောပြပါဦ
း။ဟုတ်ကဲ့ခင်ဗျာဟိုမျောလင့်ဘူးတော့မဟုတ်ဘူးမျောလင့်ထားတာတွေအများကြီးကြုံရပါတယ်။ logistic ပြဿနာတွေအခမ်းအနားကိစ္စတယ်လီဖုန်း internet တွေ internet ဖြစ်တဲ့ကိစ္စအစဈေးတွေကြီးတဲ့ကိစ္စအစမော်နောက်ပြီးတော့ဒီ staff တွေငှားတဲ့အခါကျရင်လည်းအဲ့ staff တွေပေါ်မှာဒီ train လောက်ဝတဲ့ကိစ္စတွေ scale ကိစ္စတွေ capacity ကိစ္စတွေအများကြီးကျွန်တော်တို့ဘက်ကသူတို့နဲ့ကျွန်တော်တို့နဲ့ share လောက်ဝတဲ့ကိစ္စတွေအများကြီးရှိတဲ့ခါကျတော့လည်းကျွန်တော်တို့ data တွေက plus တွေလို့ပဲကျွန်တော်ခံစားရပါတယ်ဒါပေမဲ့ဟိုပြီးပမှာတော့ဝင်ဝင်မရပဲလုတ်ခဲ့တဲ့ခါတုန်းကတော့ဒါ service ဆိုင်ကိုတနင်္လာတစ်ခုလောက်ရသလိုမျိုးပေါ့လေအဲတုန်းကတော့မြန်မာပြည်ကိုကြည့်ပြီးရတာဟို black and white ပုံစံနဲ့ဖြူမဲပုံစံနဲ့ဒီမြန်မာပြည်ပြောင်းသွားတဲ့ကာလတကားဖွင့်မိကာလမှာအထက်ရောက်သွားပြီးတော့ရမန်ကသွားပြီးတော့အထက်ရနေပြီးတရင်နေယူကိုယ်တိုင်တွေ့ပြီးရေးရတဲ့ခါကျတော့လည်းဆာဘေးဆာယူမဟုတ်တော့မဲလက်တွေ့အာတင်ယူရေးသားပုံစံဖြစ်တဲ့ပို့ပြီးတော့အာနှစ်ချမ်းမျိုးကျွန်တော်ရှိရရှိပါတယ်ဆိုတော့ဒါမဲ့အခက်ခဲတွေကတော့ကျွန်တော်တို့အများကြီးပဲရှိပါနေတယ် challenge တွေအများကြီးကြာမှာတည်း security ပြဿနာတွေ protection ပြဿနာတွေအာဏာပိုင်းရဲ့ဆက်ဆံတဲ့ကိစ္စတွေနော်ပြဿနာဖြစ်နေတဲ့နေရာတွေ information access မရတဲ့ကိစ္စတွေနော်ဟိုလွယ်မြောင်းနဲ့ခံရတဲ့ကိစ္စတွေအများကြီးပါပဲဆိုတော့အဲ့ဒါတွေကိုတော့ကျွန်တော်ထင်တယ်ကြော်ဖြတ်အောင်အများကြီးချင်သေးတယ်တော့ထင်ပါတ
ယ်။ဒီနေ့မှာပြည်ပကိုပြန်ရောက်သွားနိုင်တဲ့အချိန်လေးပြည်တွင်းကထိုးဝနှုတ်ပြီးတော့ပြည်ပကိုပြန်ပြီးတော့ထွက်ရမယ့်အချိန်တွေမျိုးတော့မရောက်နိုင်တော့ဘူးထင်ပါတယ်နော်
။ဦးကျော်သားကအဲ့ဒီမိကုံးကိုမေးတာကောင်းပါတယ်ကျွန်တော်ထင်တယ်အာဦးကျော်သားကတော့ဘလို့ထင်လဲတော့ကျွန်တော်မသိဘူး။ကျွန်တော်တို့မြင်တာကတော့လေဒီဒါကြောင့်လည်းကျွန်တော်တို့ကအဲတချို့ဆိုရင်ယုံငန်းတွေကိုပြင်မာထားတယ်အဲအထက်မှာ branch office စမ်းကြည့်နေတာပေါ့အနေထားဘယ်လိုရှိမလဲအနေထားနဲ့မငြိမ်ဘူးဖြစ်နေတာ哦ကျွန်တော်တကယ်တော့ပြောသလိုပေါ့လေမြန်မာပြည်သွားတဲ့ခါကျရင်ဘယ်နေရာဘက်ကန်ကြည့်လဲကန်ကြည့်လဲအရန်ကိုအကဲဆက်တယ်တဲ့အရန်ကို fragile ဖြစ်တယ်အရန်ကိုစောနေသေးတဲ့ကာလတစ်ခုဖြစ်တယ်ဆိုတော့ဘယ်နေရာသွားနေတယ်ဆိုတော့ကျွန်တော်တို့မသိသေးဘူးအရန်တော့နှစ်နှစ်လောက်ကမြန်မာပြည်စောက်ပွင့်တော့ညီကိုမသိတသိလို့ကျွန်တော်တို့ပြောကြတယ်ကျွန်တော်တို့ညီကိုမသိတဲ့ပူဆိုးတဲ့ကာလတခုပြန်ရောက်နေတဲ့တော့ပြန်ပြီးခံစားရတယ်ဒီနေ့ဒီအချိန်ဆိုတဲ့ခါကျတော့ကျွန်တော်တို့ကဟို backup plan တွေကတော့အားလုံးဆွဲကြတာပဲမီဒီယာတခုလည်းမဟုတ်ကျွန်တော်ထင်တယ်တခြားအဖွဲ့အစည်းတွေရောတိုင်းသားအဖွဲ့တွေရော human rights လုပ်နေတဲ့အဖွဲ့တွေရောမြန်မာပြည်ကိုကောင်းအောင်မြင်ကျင်တဲ့ဟာဒီ America မှာရှိတဲ့အဖွဲ့အစည်းတွေတော့မှဒီနေ့ဒီအချိန်ကာလမှာတော့အခြေအနေတွေကမတည်ကြဘူးဖြစ်နေတယ်ဒါကြောင့်တို့တွေအနေနဲ့တော့ backup plan တွေ backup strategy တွေရှိတယ်နဲ့ဆိုတော့အားလုံးပြောနေတဲ့ကာလလည်းဖြစ်ပါတယ်ဆိုတဲ့အခါကျတော့ခုနမေးခွန်းပြန်ဖြေရမယ်ဆိုရင်တော့ကျွန်တော်တို့ကတော့ backup strategy တော့ကျွန်တော်တို့ထားမှာဖြစ်ပါတယ
်နောက်တစ်ခုကအခုကောင်းစောစောပြောဆိုမြန်မာပြည်တွင်းမှာပြဿနာတွေသိများတဲ့အဓိကအတိတ်အဆုံးမခံနိုင်တဲ့ကိစ္စတွေပေါ့လေမီဒီယာသမားတွေအတွက်သိခက်ရခဲစေလောက်ရမဲ့သတင်းတွေရှိရဥပမာ communal violence ဖြစ်နေတဲ့ကိစ္စမျိုးတွေအဲ့ဒီကိစ္စမျိုးတွေနဲ့ပတ်သက်ပြီးတော့မြန်မာပြည်တွင်းကမီဒီယာတွေကင်တွယ်ပုံကောသူတို့ဟာတာဝန်ကြီးကြီးတာဝန်စီးစီးနဲ့မမကန်ကင်တွယ်နိုင်ကြရလို့ကောင်းစောထင်ပါသလား
ပြောတော့အရင်ခတ်ပါတယ်ဒီအစိုးရပိုင်သတင်းစာတွေကတော့လွတ်လွတ်လပ်လပ်ပြောရဲကိစ္စလေးတွေကျွန်တော်တို့တွေးကြရတယ်ဒီ communal violence တွေစခဲ့တော့ဆိုရင်တချို့အတုံးလုံးတွေကိုတစ်ဖက်ကိုဆွဆွဲတဲ့အတုံးလုံးတွေကိုစပြီးတုံးခဲ့တာကအနားတော့တကယ်တော့ private သတင်းစာတွေတက်စာရင် weekly တွေတက်စာရင်အစိုးရသတင်းစာတွေကစတုံးခဲ့တာပါဒီမင်းတစ်ဖက်ကိုရည်ရွယ်ပြီးတော့ဖန်တီးသလားတော့မေးခွန်းထုတ်စရာတွေဖြစ်ခဲ့ပါတယ်ဆိုတဲ့အခါကျတော့ဒါတွေကိုကျွန်တော်တို့ကဒီလို communal violence တွေဟလာဒီ ethnic conflict တွေကတကယ်ကိုဝါရင်သတင်းစာဆရာကြီးတောင်မှဘယ်လိုပြောရမလဲအရန်ခက်ခဲတဲ့story တခုကိုရေးပြဖော်ပြရတာဖြစ်ပါတယ်။တာမန် live way ဖြစ်တဲ့သူတွေတွားပြီးရေးလို့မရပါဘူး။ဆိုတော့အရင်အကဲဆက်တဲ့ issue ဖြစ်တဲ့ကြောင့်ဒါဒီ story ကိုဘလို့ပေးသက်ကိုပြောမလဲဆိုတာလည်းကျွန်တော်တို့အရင်ရေးကြည့်တဲ့ကာလဖြစ်တယ်။ဆိုတော့တစ်ချိန်တည်းမှာပဲဒီ conflict ဖြစ်နေတဲ့နေရာတွေကို access ပေးမှာလားဆိုတာလည်းကျွန်တော်ထင်တယ်။အခုလည်းဒီအခက်အခဲရှိတဲ့ကိစ္စတခုပါတခုဖြစ်ပါတယ်။ရခိုင်ပြည်မှာဖြစ်တဲ့ကိစ္စဆိုရင်လည်းကျွန်တော်ထင်တယ်။ရခိုင်ပြည်သူပြည်သားတွေရဲ့ဟလာခံစားမှုတွေအဲသူတို့တွေကြုံတွေ့နေရတဲ့အဒုက္ခတွေသူတို့ရဲ့ feeling တွေသူတို့ရဲ့ sentiment တွေဖြစ်နေတဲ့ဟာတွေနော်အဲ့ဒါတွေကိုလည်းအများကြီးတင်ပြပေးဖို့လိုမယ်လို့ကျွန်တော်တို့ထင်ပါတယ
်မြန်မာနိုင်ငံအာဏာပိုင်တွေကရောတကယ်လွတ်လပ်တဲ့မီဒီယာတွေကိုအတိုင်းပြည်အတွက်လိုအပ်တယ်ဆိုပြီးတော့သူတို့သဘောပေါက်ကြတယ်ထင်ပါသလားအခုမီဒီယာဖွင့်ပေးရတယ်ဆိုတာအပြင်ပကဖီအားတွေကြောင့်အပြင်ပမှာအမြင်ကောင်းအောင်ပေါ့လေဒါလူကြောက်အောင်လုံနေရတဲ့ထင်သလားသူတို့ကနေကတကယ်မီဒီယာလွတ်လပ်မှုရဲ့တန်ဖိုးကိုတကယ်ထက်ထဲဝင်ဝင်နားလဲသဘောပေါက်လို့ခွင့်ပြုလာတယ်လို့ထင်ပါလား
အဲ့ဒီမိကုန်းကတော့ MON သူတွေကိုမိတာပဲကောင်းပါတယ်ဝန်ကြီးဦးအောင်ကြီးတွေဝန်ကြီးဦးရဲ့ထွတ်တော်ပေါ့လေဒါပေမဲ့ကျွန်တော်အနေနဲ့ဖြေရမယ်ဆိုရင်တော့ဒီအစိုးရတွေမှာလည်းမီဒီယာရဲ့ value ကိုတန်ဖိုးကိုသိတဲ့သူတွေရှိသလိုမီဒီယာဆိုတာငါနဲ့မတူရင်ငါရန်သူပဲလို့သတ်မှတ်သူတွေလည်းအများကြီးကြံနေသေးတာကိုတွေ့ရပါတယ်။အဲမီဒီယာဟူရိုက်ကပိုင်းဆောင်တက်တခုလို့မိမိရဲ့ mouth piece လို့ဟလာအဲမိမိရဲ့ online တခုလို့မိမိရဲ့ political agenda တခုကိုတုံးချမယ်ဆိုတဲ့သူတွေကအများကြီးတွေ့နေသေးတာကျွန်တော်တွေ့ရတယ်ဆိုတော့အဲ့ဒါကတော့ကျွန်တော်ထင်ကျွန်တော်ဆိုးရုံမှုတခုလို့တော့ကျွန်တော်ထင်တယ်။မကြာသေးခင်ကပဲအတီးပြုတ်လို့မရတဲ့ဟလာ chemical weapon ဆိုတဲ့စက်ရုံတခုကိုတွားပြီးတော့ရေးခဲ့လို့ unity ရတူတူဖန်နေရမျိုးတွေကျွန်တော်တွေ့ရတယ်ဆိုတော့ဒါမျိုးဆိုရင်ကျွန်တော်ဆိုရင်ဖြစ်စေချင်တာကတော့မဟုတ်ဘူးဆိုရင်အဲတခြားမီဒီယာတွေကအကုန်လုံးဖိတ်ပြီးတော့အဲ့ဒီစက်ရုံကိုခေါ်ပြလိုက်တာပိုမကောင်းဘူးလားဒါမှမဟုတ်ရင်လည်းဒီသတင်းမှားရင်မှားတယ်ဆိုပြီးတော့ rebut လုပ်လို့မရဘူးလားဆိုတော့အဲ့လိုပဲခုနအခုမေးသွားသလို communal violence ကိစ္စတွေမှာရောတခြား corruption ကိစ္စတွေမှာရောအစိုးရရဲ့ project ကိစ္စတွေမှာရောရေးတဲ့ကိစ္စတွေမှာပထမမှုတွေရေးတဲ့ကိစ္စတွေမှာพอทุบတဲ့ပဒင်းစာတွေကိုသူတို့ရန်သူလို့တတ်မှတ်လာတဲ့ကိစ္စเนาะဒါပေမဲ့ကလောက်တုံးတဲ့သူတွေကျတော့သူတို့ဘာမှမလုပ်တာမျိုးတွေလည်းရှိတယ်အဲသူတို့ဘက်ကိုလိုက်ပြီးရေးပြီးတော့ရေးချင်လို့ရေးနေတဲ့သူတွေကိုလည်းသူတို့ဘာမှမပြောတာမျိုးရှိတယ်ဘာကြောင့်လဲဆိုတော့သူတို့ရဲ့သူတွေသူတို့ဘက်သားတွေဖြစ်တဲ့အတွက်ကြောင့
်ဟုတ်ကဲ့နောက်ဆုံးမေးချင်တဲ့မေးခွန်းက2015ရွေးကောက်ပွဲနီးလာပြီးဖြစ်ပါတယ်အဲဒီရွေးကောက်ပွဲမှာအနာလက်ရှိပါတီနဲ့ပြည်သူထောက်ခံမှုတော်တော်အင်အားကောင်းတဲ့ပါတီတို့အကျိန်းနဲ့ပြိုင်ရမယ့်ပွဲလည်းဖြစ်တယ်ဆိုတော့ဒီနိုင်ငံတွေမှာကျွန်တော်တို့အိန္ဒိယနိုင်ငံတွေမှာလည်းပဲဒီရွေးကောက်ပွဲကာလမှာမီဒီယာသမားတွေဟာအတော်လေးအန္တရာယ်တွေ့ရတာကြုံရပါတယ်ဆိုတော့မြန်မာနိုင်ငံ2015ရွေးကောက်ပွဲကိုမီဒီယာသမားတွေအနေနဲ့အန္တရာယ်ကင်းကင်းနဲ့မျက်မျက်တာတာဒါရေးသားတင်ပြခွင့်ရရှိလိမ့်မယ်လို့မျှော်လင့်ပါသလားကောင်းပ
ါမမျှော်လင့်ပါဘူးကျွန်တော်ထင်တာတော့အားလုံးကြိုပြင်ထားတာကောင်းမယ်လို့ထင်ပါတယ်ဒီနေရာမှာလည်းတခြားနိုင်ငံတွေမှာသုံးတဲ့အဲ့ဒါ training နဲ့ safety standard training နဲ့အစအခုချိန်နဲ့စပြီးတော့အဲ reporter တွေကြားထဲမှာ journalist တွေကြားထဲမှာ editor တွေကြားထဲမှာအဲ့လိုမျိုးလေးတွေကျွန်တော်တို့စပြီးတော့သုံးသင့်ပြီး training နဲ့ပေးသင့်ပြီးလို့ကျွန်တော်တို့ခံစားရပါတယ်။ဘာကြောင့်လဲဆိုတော့ဒီ election ကိုရှုံးမယ်လို့ထင်ရင်ရှုံးမယ်လို့ထင်တဲ့သူတွေကတော့ balance တွေဖြစ်အောင်အဲ့ဒါ instability တွေမတည်ငြိမ်မှုဖြစ်အောင်သူတို့ပို့လုပ်မှာပဲ เนาะคุณเอาหลูမျိုးราดิคอลဖြစ်တဲ့သူတွေအဆွန်ရောက်တဲ့သူတွေနဲ့မြှောက်ပေးပြီးတော့ဒီဟာ poor balance ပြောင်းသူတို့လုပ်ကြမှာပဲဆိုတော့နောက်တစ်ခုစိတ်ဝင်စားပါကောင်းတာဥကြောဆန္ဒရဲ့အရင်တော့ဖြူမဲဆိုတာအစိုးရကပဲတော့မဟုတ်စိတ်အာဏာရှင်ရပဲဖြစ်ဖြစ်သူတို့ဝေဖန်တဲ့သူနဲ့ထိတ်ကြိုက်တွေ့တာပေါ့အခုကအောက်လုပ်ပေးမဲ့နဲ့ဂျားဂန်တွေဆိုတော့မွေးလာတဲ့တနာပဲအဲ့ဂျားဂန်နေလိုက်ကိုမွေးပြီးတော့ဂျားဂန်တွေကိုရံပြုတ်ခိုင်းတာတွေဟလာ attack လုပ်ခိုင်းတာတွေနော်အဲ့ဒါမျိုးတွေကပိုများလာနိုင်တယ်အဲ့တော့အစိုးရကတော့သူမသိဘူးလို့ပြောမှာပဲအစိုးရနဲ့ပတ်သက်တဲ့သူတွေဒီလိုလုပ်တဲ့သူတွေကတော့သူတို့ဘာမှမပတ်သက်ဘူးလို့ပြောမှာပဲဒါပေမဲ့သူတို့ကဂျားဂန်နဲ့သူတို့အတုံးချပြီးတော့အဲသူတို့ကိုဝေဖန်တဲ့သူတွေသူတို့တိုက်ခိုက်တယ်ဆိုတဲ့သူတွေဟလာသူတို့အကြောင်းတွေ export လုပ်တဲ့သူတွေအဲ့ဒါတွေနဲ့ပတ်သက်ရင်တိုက်ခိုက်နေတဲ့ပတ်သက်လာရင်ဖြစ်ဖြစ် democracy အုပ်စုနဲ့ပတ်သက်လာရင်ဖြစ်ဖြစ်ကဲ critical ဖြစ်တဲ့ media နဲ့ပတ်သက်လာရင်ဖြစ်ဖြစ်အဲ့ဒါဂျားဂန်နေနဲ့စပြီးတော့တိုက်ခိုက်လာမယ်ဆိုတာမျိုးတွေအများကြီးဖြစ်လာနိုင်ပါတယ်